ပြင်းထန်ခရိုင်ငစုံမြို့နယ်ညောင်လေးပင်ရွာကဒေသခံ100နီးပါးကိုဟော်လာသိန်းစစ်ကောင်စီကထောက်ပံ့ထားတဲ့အရက်သားလက်နက်ကင်တွေကအော်တိုဝါလာ၈ရက်နေမှာဖမ်းဆီးသွားခဲ့ပြီးပြီးခဲ့တဲ့ရက်ထိတချို့တဝက်သာပြန်လို့သေးတယ်လို့ဒေသခံတွေကပြောပါတယ်။ဘူးဒလင်မှာလည်းဖမ်းဆီးခံထားရတဲ့အရက်သားတချို့ပြန်လည်လွတ်မြောက်လာခဲ့တာတော့ရှိတယ်လို့ဒေသခံတွေကပြောပါတယ်။မန္တလေးတိုင်းနဲ့စကိုင်းတိုင်းတွေကအရက်သားတွေဖမ်းဆီးခံရတဲ့အခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုငင်းချမ်းအေးကပြောပြပေးမှာပါ။မန္တလေးတိုင်းငစုံမြို့နဲ့ကိုးမိုင်ကွာမှာရှိတဲ့ညောင်လေးပင်ရွာကဒေသခံ100နီးပါးကိုစစ်တပ်နဲ့စစ်တပ်ထောက်ခံသူတွေကဖမ်းဆီးသွားတာလို့ဒေသခံတွေကပြောပါတယ်။အောက်တိုဘာ၈ရက်မနေ့ပိုင်းမှာတောင်ရွာဘူရွာကိုစစ်တပ်နဲ့စစ်တပ်ထောက်ခံသူတွေရောက်ရှိလာပြီးတောင်ရွာဘူရွာကတဆင့်ညောင်လေးပင်ရွာကိုရောက်ရှိချိန်မှာဟုံးကြောင်မှနေထိုင်နေတဲ့ဒေသခံ100နီးပါးကိုဖမ်းဆီးသွားလာလို့ဆိုပါတယ်။ဒေသခံတွေဖမ်းဆီးခံရတဲ့အချိန်နဲ့ပတ်သက်လို့ငစုံဒေသခံတူပြောတာကတော့
ညောင်လေးပင်ဟုံးကြောင်ကိုရောက်လာပြီးတော့မှပြည်သူအဲ့လိုမျိုးပေါ့လက်တရားဝင်းကျင်ကန်ကိုပေါ်သွားတယ်ပေါ့နော်။ဟုံးကြောင်နဲ့မှသူတို့ကအဲ့မှာဟုံးကြောင်ကငူကလေးမှသူကအိမ်တော်သူ90%လောက်ကအပောင်ဝင်းကျင်မှာအဲ့လိုမျိုးသူတို့ဒီဟုံးကြောင်ဝင်းကျင်မှာဟုံးကြောင်ကဟုံးကြောင်ပြည်ဝင်တွေမှာပေါ့နေကြတာပေါ့။အဲ့ဖုန်ကြီးကတော့ဘာသာကောင်းတဲ့မုံစံမျိုးနဲ့အဆုံအဆုံရှိတာအဲ့ဒါအဲ့ခုနှစ်ဖက်လောက်ကဟိုးကလေးကကြည့်နေတာကြာခဲ့ပြီစက်စုံနှစ်ခုလောက်ကြည့်နေပြီသူတို့ရွာကနေလည်းအဲ့တည်းမှာအဲ့လိုမျိုးစစ်ချောင်းမတန်းနဲ့ပုံရုံယူပြီးတဲ့ကလေးပေါ့ဗျာအဲ့လိုစစ်ချောင်းမတန်းနဲ့နေမတန်းနဲ့အဲ့လိုမျိုးကျုံ့မိသားလာရတာဒီနေ့လည်းသူ့ပြင်းလုပြီးတော့လည်းကြားတယ်ပေါ့နော
်ညောင်လေးပင်ရွာကိုမဝင်ခင်တောင်ရွာဘူရွာကိုဝင်ရောက်ချိန်မှာလက်နဲ့ချီချီပြစ်ခတ်ပြီးတနက်ပြစ်ဖောက်တဲ့အတွက်အမျိုးသမီးနှစ်ဦးဒဏ်ရာရပြီးအသက်60ကျော်အမျိုးသားတူနှလုံးဖောက်ကသိဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။ဖန်စီခံသူတွေကိုငစုံမျိုးပေါ်ကိုခေါ်ဆောင်သွားတယ်လို့ဆိုပါတယ်။ဖန်စီခံသူတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။အခုလိုဒေသခံရဲသားအများပြားဖန်စီခံရတာကြောင့်ညောင်လေးပင်တောင်ရွာဘူရွာအပါဝင်အနီးနားကကျေးရွာ9ရွာကဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေကြပါတယ်။ဘူးတလင်မျိုးကိုတကြောပြန်စစ်ကြောင်းထိုးနေမြေရှင်းလင်းနေတဲ့စစ်တပ်စစ်ကြောင်းဟာဘူးတလင်မျိုးနယ်တွေကိုဝေရောက်သွားပြီလည်းဖြစ်ပါတယ်။နေမြေရှင်းလင်းကျင်းဒေသခံ20နီးပါးကိုဖမ်းထားပေမဲ့မြို့ထဲဝင်ကျင်းမှာတော့ဖမ်းဆီးထားသူတွေကိုနေနဲ့တော့ပိတ်ထားခဲ့တယ်လို့စပေးရှောင်ကူညီပေးနေသူတူကပြောပါတယ
်။စကြောင်းကဘူးတလင်းမြို့ထဲကိုဝင်သွားပြီကြ။အာဒေသခံတွေကိုတိရိုင်းပိတ်နှလုံးထဲကိုခွဲပြီးတော့တောင်းနဲ့ခတ်ပြီးပိတ်ထားခဲ့။မင်းညတဲ့သူကဆွတ်သွားတာကြ။အဲ့ဒါ20ကျော်ဝင်ကျင်းပေါ့နော်20ကျော်ဝင်ကျင်းဖမ်းခံရတယ်တော့ဘလုံးမကင်းနေပါတဲ့သူတွေတာညာပေါ့နော်အဲ့လိုလူတွေကတော့လွတ်မလွတ်တော့မသိဘူးအများစုကတော့ပြန်လွတ်နေပြီ
ဘုဒ္ဓလင်းထဲမှာစစ်တပ်စစ်ကြောင်းဂျားဖြတ်တိုက်ခတ်ခံပြီးတဲ့နောက်အောက်တိုဘာ4ရက်ကစလို့အနောက်မြောက်တိုင်းစစ်ဌာနချုပ်ကထွက်လာတဲ့စစ်တပ်စစ်ကြောင်းဟာဘုဒ္ဓလင်းမြို့နယ်ထဲမှာတကြောပြန်နေမြေရှင်းလင်းရေးလုပ်နေတာပါနေမြေရှင်းလင်းရေးတွေအတွင်းအရက်သားတွေဖမ်းဆီးခံရတာဖြစ်ပြီးတော့နေအိမ်တချို့လဲမီးရှို့ခံရတာရှိတယ်လို့ဒေသခံတွေကပြောပါတယ်လက်ရှိဘုဒ္ဓလင်းထဲမှာစပေးရှောင်1000နီးပါးဟာဘေးလွရာတိမ်းရှောင်နေရပြီးအကူအညီတွေလိုအပ်နေတယ်လို့လည်းပြောပါတယ်ခင်ဗျာ